ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ဆီနာဗယ်နီအစိတ်ချခံရတာနဲ့ပတ်သက်ပြီးဆင်းရဲဖို့တောက်ကြနေမှာနေတိုးမဟာမိတ်အဖွဲ့ဝင်တွေအရေးပေါ်အစီအွေထိုင်ခဲ့ကြပြီးတဲ့နောက်မှာရုရှားဟာဂျာရုလက်နဲ့အသုံးပြုမှုတားဆီးကာဝေးအဖွဲ့ OPCW ရဲ့ထိခိုက်မှုအောက်မှာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုအပြည့်အဝပူးပေါင်းဆောင်ရွက်ရမှာဖြစ်ကြောင်းနေတိုးအဖွဲ့ကပြောပါတယ်။ဘယ်ဂျာရုလက်နဲ့မျိုးကိုပဲတုံးတုံးဒါဟာလူတက်ကိုလုံးဝလေးစားမှုမရှိရရောက်တယ်လို့ဒါကနိုင်ငံတကာလိုက်နိုင်ရမယ်ဆန်သတ်မှတ်ချက်နဲ့စီးရင်ဥပဒေကိုချိုးဖောက်တဲ့လက်မခံနိုင်စရာလုပ်ရဖြစ်ကြောင်းနေတိုးအစိုးရမှုချုပ်ယန်စတော်တန်ဘတ်ကဘရပ်ဆဲလ်စ်အစည်းအဝေးပြီးမှသတင်းတောက်တွေကိုပြောပါတယ်။ရုရှားအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးနေကွန်ထုတ်တာတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့အဖြေပေးရမှာဖြစ်ကြောင်းလဲနေတိုးအဖွဲ့ဝင်တွေကသဘောတူတယ်လို့ပြောပါတယ်။ရုရှားတိုက်ခိုက်နာဗယ်နီဟာရုရှားနိုင်ငံထုတ်စစ်တပ်သုံးအလုံးကျော်ထိခိုက်ရှိတဲ့နိုဗီ6အစိတ်မိခဲ့တာဖြစ်ကြောင်းစစ်ဆေးတွေ့ရှိချက်ကိုဂျာမနီဝန်ကြီးချုပ်ကဗိုလ်တော်ဖူးနေမှာကြေညာခဲ့တာပါ။အတိုက်ခံခေါင်းဆောင်အစိတ်ခတ်ဆန်းမှုမှာနောက်ပဲကရုရှားအစိုးရပါနေတဲ့ဆိုတဲ့စစ်ဆေးချက်တွေအတွက်မဟုတ်မှန်ကြောင်းရုရှားအစိုးရကညှင်းဆိုထားတာဖြစ်ပါတယ်။